နိုင်ငံကူးလက်မှတ်ထုတ်ပေးတာကိုဇန်နဝါရီလ2ရက်နဲ့ဇန်နဝါရီလ3ရက်နေ့တွေမှာယာယီပိတ်ထားမှာဖြစ်တယ်လို့ပြည်ပအလို့အကိုင်အကျိုးဆောင်လိုင်စင်ရအေဂျင်စီများအသင်းကအသိပေးစာထုတ်ပြန်ထားပေမဲ့ပြည်ထရေးဘက်ကတော့ဘယ်နေ့ပြန်ဖွင့်မယ်ဆိုတာကိုအတိအကျမပြောဘဲယာယီပိတ်ထားတယ်လို့ဒါကြေညာထားပါဗျ။တနိုင်ငံလုံးမှာရှိတဲ့နိုင်ငံကူးလက်မှတ်ရုံးခွဲအသီးသီးမှာယာယီပိတ်ထားကြောင်းကြေညာထားတာဖြစ်ပါတယ်။ပြည်ပအလို့အကိုင်ရှာဖွေရေးအေဂျင်စီတစ်ခုရဲ့တာဝန်ရှိသူကတော့သူတို့အနေနဲ့ဘယ်နေ့ပြန်ဖွင့်မယ်ဆိုတာကိုအတိအကျမခန့်မှန်းနိုင်ကြောင်း VOA ကိုပြောပါရစေ။အကြောင်းကတော့နိုင်ငံကူးလက်မှတ်လျှောက်ထားသူတွေများပြားနေတာကြောင့်နိုင်ငံကူးလက်မှတ်စာအုပ်ရဲ့ကုန်ချမ်းတွေပြက်လက်မှုဖြစ်နေတယ်လို့ဒါသိထားကြောင်းသူကပြောပါရစေ။
ဘာလို့ဆောင်ကိစ္စနဲ့ပတ်သက်ပြီးတော့အတင်းရနေခိုးဘက်ကမေးတော့ပဲသူတို့ခိုးဘက်ကိုဒီတည်တဲ့လူမျိုးဒီတည်ရပြန်ပြင်နိုင်တော့ပဲအဲသူတို့ပြေးချေတာပေါ့နော်။ဒါပေမဲ့တကယ်တမ်းဒီဘာလို့ဆောင်ကိုချက်ခွင့်ဤဆက်ချက်ခွင့်အကျိုးရည်ပြုပြီးကြတာကဒီကိစ္စရဲ့ဆုံးဖြတ်မှာအတော့ဒီအရေးအကြီးတော့မှအတည်တဲ့အကြည့်ချင်မှတ်ွက်နေဘူးနောက်တစ်ခုကြားတဲ့တဲ့ကတော့ဒီ password ဆောင်ဆိုင်ရတဲ့ဒီကိစ္စရဲ့နိုင်ငံမှာလာတဲ့အတွက်အဲ့ password ကကုန်နေတယ်လို့ကြားတယ်အခုတက်တော့အဖြေက
ရန်ကုန်တစ်ခုထဲမှာတင်တရက်ကိုနိုင်ငံကူးလက်မှတ်လာရောက်ထုတ်ယူသူ3000ဝန်းကျင်လောက်ရှိပြီးပြည်နယ်နဲ့တိုင်းအားလုံးကရုံးခွဲတွေပါထည့်သွက်မယ်ဆိုရင်ပမာဏအလွန်များကြောင်းသူကပြောပါတယ်ပြည်ပအလို့အကိုင်အကျိုးဆောင်လိုင်စင်ရအေဂျင်စီများအသင်းကတော့လာမယ့်ဇန်နဝါရီလ5ရက်မှာပုံမှန်အတိုင်းပဲ passport တွေကိုပြန်လည်ထည့်ယူနိုင်မယ်လို့ကြေညာထားပါတယ်။ယာယီပိတ်တာရာဖြစ်ကြောင်းအသင်းရဲ့တာဝန်ရှိသူကအခုလိုပြောပါဗျာ။
ယာယီပိတ်မယ်လို့ပဲကြေညာလာတော့တယ်။ဘာတမ်းမှလည်းအချာတော့မတိရပါဘူး။အဲဒီဂျုံမိုင်းနဲ့ပတ်သက်ရမတို့ကလည်း MOE ရဲ့ဆင်းတဲ့ကလည်း passport လက်ကြတွေကိုခဏရက်တာပါတယ်လို့ပြောထားတော့လေ
။ပြည်ထောင်စုဝန်ကြီးဌာနဘက်ကတော့ passport တွေပြန်ထုတ်ပေးမယ့်ရက်ကိုအတိအကျကြေညာထားတာမရှိပါဘူး။passport စာအုပ်ကုန်ကျန်ပြက်လက်မှုဖြစ်ပေါ်တာမှန်ကန်မယ်ဆိုရင်ဒီလိုဖြစ်ရတာကစာအုပ်တစ်စန်းကို9နှစ်ပဲပေးတာအပါအဝင်စာရွက်များစွာရိုက်နှိပ်ထားတာအလုပ်ကင် passport အလဲပတ် passport စတဲ့ဒီလိုအမျိုးအစားတွေခွဲပြီးလုပ်တာတွေကြောင့်လေလွင့်ဆုံးရှုံးမှုများနေကြောင်းအလုပ်ကင်ရှာဖွေရေးအေဂျင်စီတချို့ကထောက်ပြကြပါတယ်ခင်ဗျာ